တော်ပြပြည်နယ်ပြည်တွင်းတရုတ်နိုင်ငံကတိစောက်ထားတဲ့ကျုံးနေပေါ်ကနေအမေရိကန်လေယာဉ်ဒဇင်းမနေ့ကဖျက်ပြန်ခဲ့တဲ့ပေါ်အကြီးအကျယ်စစ်ပစ်မှုရဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်နေတဲ့အထိမတော်တဆဖြစ်ရမျိုးကြုံနေတဲ့ကြောင့်တာဝန်မဲ့တဲ့ဒီလိုလိုရမျိုးကိုအမေရိကန်အနေနဲ့ရပ်တန့်ကရပ်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခဲ့ရသူဟောင်လင်းကဒီကနေ့ဘေကျင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ကအစင်းအမြင့်ဆုံးထောက်လှမ်းရေးလေယာဉ်PHA ပူဆိုင်တို့ကိုတရုတ်ရေတပ်ကရှစ်ကြိမ်တည်းနဲ့သတိပေးခဲ့တဲ့အကြောင်းလဲအမေရိကန်လေယာဉ်ပေါ်မှာသတင်းယူဖို့လိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါရယ်ရေနံနဲ့တန်းဝင်လို့အရင်းမြစ်တွေရှိတယ်လို့ယူဆထားပြီးဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းအသေးသေးပြောဆိုထားတဲ့တောင်တရုတ်ပင်လယ်ပြင်ကနယ်မြေတွေရဲ့90%ရာခိုင်နှုန်းကိုတော့တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံမှာကျုံးနေတဲ့တန်တရာကြောက်တန်းတွေကိုကာကွယ်ဆောက်ရှောက်နိုင်မှုရည်ရင်တဲ့ဝေရင်မှာမတော်တဆမှုတွေကိုဟန်တားနိုင်မှုလိုအပ်တဲ့စောင့်မှုတွေစောင့်ကြည့်မှုတွေကိုလှုပ်ဆောင်တော့မှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်